လွတ်တော်ကိုယ်စားလှယ်အရေးချင်းဖြစ်တင်ရေးအတွက်ရည်ရွယ်ပြီးတော့ကျင်းပတဲ့အခုတင်တန်းကိုဒီကနေ့ဖေဖော်ဝါရီလ19ရက်နေ့စကိုရက်အထိ9ရက်ကြာပြည့်လုံးမှာဖြစ်ပါတယ်ဒုတိယကြိမ်လွတ်တော်ကိုတက်ရောက်နေတဲ့လွတ်တော်ကိုယ်စားလှယ်အများစုဟာကိုယ်စားလှယ်အသစ်တွေဖြစ်ပြီးတော့လူငယ်တွေများပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာလွတ်တ နောက်တစ်ချိန်မှာကဘာကလေးစားရတဲ့လွှတ်တော်ဖြစ်ဖို့အတွက်ဝိုင်းဝန်းစ조사တင်ယူဖို့ကိုလည်းဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ
်ကျမတို့ရဲ့လွှတ်တော်ဟာတကယ်တော့တက်တန်းနှုတ်ပါသေးတယ်ပထမလွှတ်တော်မှာတုန်းကဆိုလို့ရှိရင်၅နှစ်ဒီ၅နှစ်အတွင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့အချို့ကိုယ်စားလှယ်တွေလည်းအခုပြန်ပါလာပါတယ်ဒါမဲ့အနည်းစုလေးပါအများစုကလွတ်တော်ကိုယ်စားလှယ်သစ်တွေဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်သစ်တွေဖို့လို့လည်းပို့ပြီးတော့တင်ယူဖို့လိုသလိုပို့ပြီးတော့တနည်းအားဖြင့်တင်နိုင်တဲ့အနေအထားမှာလည်းရှိပါတယ်အသက်ဆက်ဆက်ပြောရမယ်ဆိုလို့ရှိရင်စာမျက်နှာသစ်ပေါ့စာမျက်နှာသစ်ပေါ်မှာဆိုရင်မှန်မှန်ကန်ကန်ရေးဖို့ချွတ်ဖို့ဟာစာမျက်နှာဟောင်းပေါ်မှာရေးဖို့ချွတ်ဖို့တဲ့အများကြီးပို့ပြီးတော့လွယ်ပါတယ်ပြည်သူကိုကိုစားပြုနိုင်တယ်ဆိုတော့ဂုံဟာတခြားဘယ်ဂုံနဲ့မှမတူပါဘူးပြည်သူကိုလှုပ်ကျွေးနိုင်တဲ့အခွင့်အရေးဆိုတာဟာတခြားဘယ်အခွင့်အရေးနဲ့မှမတူပါဘူးပြည်သူရဲ့အကျိုးဆောင်နိုင်တဲ့ပုဂ္ဂိုလ်ဆိုတာဟာတကယ်နိုင်ငံရဲ့တာကောင်းသမီးကောင်းတွေဖြစ်မှာပါဒါကြောင့်ကျမတို့ရဲ့လွတ်တော်ကိုယ်စားလှယ်များဟာအခုအစီအစဉ်မှာပါဝင်တဲ့ဆရာများရှိရတင်ယူပါဆရာများဆိုတာလည်းတကယ်တော့တခြားနိုင်ငံရဲ့လွတ်တော်ကိုယ်စားလှယ်အများပြားဖြစ်ပါတယ်ဒီဆရာတွေရဲ့အတွေ့အကြုံဆရာမတွေပေါ့နော်ဒီအတွေ့အကြုံတွေကိုတည်တည်ချာချာလေ့လာပြီးတော့ကျမတို့ဟာငယ်ရွယ်တဲ့လွတ်တော်တစ်ခုဖြစ်တော်ညာလဲနောက်တစ်ချိန်တစ်ခါမှအင်မတန်မှရင့်ကျက်ပြီးတော့တကယ့်ကိုကဘာနေပြီးတော့လေးစားရမယ်လွတ်တော်ဖြစ်လာဖို့အတွက်ဝိုင်းဝန်းပြီးတော့ကြိုးစားကြပါလို့ကျမအနေနဲ့တိုက်တွန်းနေညီကုန်းချုပ်ပါတယ
်ကိုယ်စားလှယ်ဆိုတာပြည်သူကိုကိုးစားပြုရတာဖြစ်ပြီးတော့ကိုကိုကိုကိုစားပြုတာမဟုတ်ဘူးဆိုတာကိုလည်းမမေ့ဖို့သတိပေးပြောကြားခဲ့ပါတယ်။ငါရဲ့ကြကျင်းပမဲ့တင်တန်းမှာဘာတွေတင်ကြမဲ့ဆိုတာကိုပြည်သူ့လွတ်တော်ဥက္ကရာဦးဝင်းမြင့်ကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။2016ခုနှစ်ဖေဖော်ဝါရီလ15ရက်နေ့မှ19ရက်နေ့အထိငါရဲ့ကြကျင်းပပြုလုပ်မဲ့အစီအစဉ်မှာဒီမိုကရေစီလူထုခေါင်းဆောင်နဲ့ကိုယ်စားလှယ်များ၏အခမ်းအကဏ္ဍစောင့်ကြည့်အကဲခတ်ခြင်းနဲ့အပြန်အလှန်ထိန်းချုပ်ခြင်းမဲဆန္ဒနဲ့ကိုစားပြုရေးဥရေပြည်ရင်းနဲ့ကိုယ်စားလှယ်တယောက်ဖြစ်ရပ်တည်ခြင်းရှုပ်ထွေးသောတောင်ဝတရားများထမ်းဆောင်ခြင်းလွတ်တော်ကိုယ်စားလှယ်မျိုးသီးများ၏အခမ်းအကဏ္ဍအောင်မြင်ရေးအတွက်နိလန်များစတဲ့ကဏ္ဍရများပါဝင်မှာဖြစ်ပါတယ
်ဒီတင်တန်းဟာဒုတိယအကြိမ်လွတ်တော်တက်တန်းမှာဆောင်ရွက်ရမယ့်လွတ်တော်လုပ်ငန်းတွေအတွက်အထောက်အကူပြုစေမှာဖြစ်တယ်လို့မြို့သားလွတ်တော်ဥက္ကရာဦးမန်းဝင်းခိုင်တန်းကပြောပါတယ
်ယနေ့ကျင်းပတဲ့လွတ်တော်ဆိုင်ရာလုပ်ငန်းများရှင်းလင်းတင်ပြခြင်း induction program season နဲ့၎င်းစီစဉ်များနောက်မှာဆက်လက်စီစဉ်ဆောင်ရွက်သွားမယ်စွန့်ရင်မြင့်တင်ရေးအစီအစဉ်များဟာဒီမိုကရေစီစနစ်တည်ဆောက်ရေးလုပ်ငန်းစဉ်တွေအားဖြင့်ကူညီမှုများဖြစ်ပြီးဒုတိယကြိမ်လွှတ်တော်တက်တန်းမှာဆောင်ရွက်ရမယ်လွှတ်တော်လုပ်ငန်းများကိုပုံမှန်ထိရောက်အောင်ပုံဖော်ဆောင်ရွက်ရမှာအထောက်အကူဖြစ်စေမှာဖြစ်ပါတယ်ယနေ့ပြုလုပ်တဲ့ induction အစီအစဉ်ဟာစွန့်ရင်မြင့်တင်ရေးအစီအစဉ်များရဲ့ပထမဆင့်အစီအစဉ်ဖြစ်ပြီးဆက်လက်စီစဉ်ဆောင်ရွက်သွားမယ်စွန့်ရင်ဖွံ့ဖြိုးရေးအစီအစဉ်များအတွက်အခြေခံပုံစံလည်းဖြစ်ပါတယ် induction အစီအစဉ်ဟာ2015ခုနှစ်နောက်ပိုင်းကာလပထမအကြိမ်လွှတ်တော်တက်တန်းရဲ့လွှတ်တော်ကိုယ်စားလှယ်များထံမှစစ်တမ်းကောက်ယူပြီးရှာဖွေတွေ့ရှိချက်များအပေါ်မှာအခြေခံထားပါတယ
်ဒီတင်တန်းကနေလွှတ်တော်နဲ့ပတ်သက်တဲ့လှုပ်ထုံးလုပ်နည်းတွေကိုပိုနားလည်သွားမယ်လို့ယုံကြည်တဲ့အကြောင်းရခိုင်ပြည်နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါရဲ
တင်းနန်းဆိုတာကြလို့ရှင်ကျမတို့ကိုယ်စားလှယ်အသစ်တွေအတွက်လိုအပ်တယ်နောက်တစ်ခုကဒီတင်းနန်းကနေပြီးတော့ပြီးခဲ့တဲ့9နှစ်တောင်မှဘာတွေလုပ်ခဲ့ကြတယ်အဲ့ပုံမှာမှတို့ survey လုပ်ပြီးတော့မှထွက်လာတဲ့တင်းနန်းပေါ့နော်အဲ့ဆိုတော့ကျမတို့ဒီ induction မှာ schedule တွေကြည့်လိုက်လို့ရှင်တော့ကျမတို့တင်ရမယ့်အရာတွေပဲဘာလို့ဆိုတော့ကျမကလှုပ်တော်ကိုကျမတို့တက္ကသိုလ်အသစ်တစ်ခုလို့သတ်မှတ်ထားတယ်ကျမတင်စရာတွေများမယ်လှုပ်စရာတွေများမယ်ပေါ့နော်ဆိုတော့ကျမအယုံကြည်ပါတယ်ဒီ9ရက်တာလှုပ်တော် induction program ကနေပြီးတော့ကျမတို့အခြေလန်းအသစ်တစ်ခုရမယ်အဲ့နောက်အလုပ်လုပ်ဖို့အတွက်နေပြီးတော့ကျမတို့ခွန်အားတွေနဲ့အတူလုပ်ငန်း procedure တွေကိုတည်သွားမယ်လို့ကျမယုံကြည်ပါတယ်ရှင
်တင်းနန်းကိုလွတ်တော်ကိုယ်စားလှယ်အားလုံးမတက်မနေရလို့မတက်မတ်ထားပေမဲ့ NLD ပါတီကကိုယ်စားလှယ်တွေကိုတော့အားလုံးတက်ရောက်ဖို့ညွှန်ကြားထားတယ်လို့သိရပါတယ်တင်းနန်းမှာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် တန်ကိုရီးယားဟောင်ကောင်နယူးဇီလန်ရှေ့တီမောအင်္ဂလန်ဖိလစ်ပိုင်စတဲ့လွတ်တော်တွေကဥက္ခရဒုက္ခရဟောင်းတွေကိုယ်စလဲတွေကိုယ်စလဲဟောင်းတွေအပြင်ပြည်ရင်းကလွတ်တော်ကိုယ်စလဲဟောင်းတွေပညာရှင်တွေပါဝင်ပါတယ်အဲ့ဒီတင်တန်းကိုတမတော်သားကိုယ်စလဲအချို့စက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စလဲအချို့တိုင်းရင်းသားကိုယ်စလဲတွေ NLD ပါတီကိုယ်စလဲတွေစုစုပေါင်း465ဦးတက်ရောက်ပြီးတင်တန်းကျင်းပတဲ့9ရက်တာကာလမှာပြည်တော်စုလွတ်တော်ကိုရန်နာထားမှာဖြစ်ပြီးတော့ပြည်သူလွတ်တော်နဲ့မျိုးသားလွတ်တော်ကိုသာမနက်ပိုင်းမှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ